ထိုင်းပြည်မှာနေဆက်မဲဆောင်မြို့မှာကိုဗစ်ကူးစက်သူ1400ကျော်လောက်ဖြစ်လာတာမို့မဲဆောင်မြို့ကပြည်သူ2000ကျော်ကိုဇူလိုင်လ13ရက်နေ့ကစပြီးကိုဗစ်ကာကွယ်ဆေးစထိုးပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖူးကက်ပြည်နယ်ထဲမှာတော့ကိုဗစ်ကာကွယ်ဆေးထိုးပြီးသားအလို့သမား2000လောက်ရှိပြီလို့အလို့သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်
။ COVID-19 ရောဂါပိုးကာကွယ်ဆေးနှမျိုးဖြစ်တဲ့ AstraZeneca နဲ့ဒီလိုပဲဒီနှမျိုးကိုတက်ပြီနဲ့လဲဆောင်စီရင်ကြီးမှာစတင်ထိုးပေးနေတဲ့ဇူလိုင်လ13ရက်နေ့မှာပဲစီရင်ကြီးမှာလာရောက်စီရင်ပေးတန်းစီသူထိုင်းနဲ့မြန်မာမိဘကမွေးပြီးအသက်18နှစ်ကျော်ထိုင်းလက်နက်ဆိုင်ဆောင်ထားတဲ့သူတွေအပါအဝင်လူ2000ကျော်ရှိတယ်ဆိုပြီးရောင်ကြီးဥလို့သမားအဖွဲ့ရဲ့လဲဆောင်ရုံးတာဝန်ရဲ့ဦးမိုးကျော်ကပြောပါတယ်
ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာပြည်ပွားထိုင်းနိုင်ငံသားလက်နက်ရရှိထားတဲ့ကလင်းငယ်ကြီးအပါအဝင်ထိုင်းနိုင်ငံသားတွေကိုပါလူမထောင်လောက်ကိုစတင်ပြီးတော့ကာကွယ်ဆေးထိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားသိရတယ်။ကျွန်တော်တို့ချစ်တော်လူသမားတွေကြားတဲ့အဖြစ်ပါ။ဒီကာကွယ်ဆေးထိုးပေးနိုင်ဖို့အတွက်ကိုပြောနေနေကြတာမျိုးရှိပါတယ်ဗျ။ဟုတ်ကဲ့
။ထိုင်းနိုင်ငံတက်ပြီတဲ့အတွင်းမှာ၃ဘက်အတွင်းကိုဗစ်အတူတူလူနာ1196ဦးထိမြင့်တက်လာပြီးလူနာအများဆုံးဟာမဲဆောက်မြို့ကမြန်မာရှစ်ပြောင်းလူသမားတွေဖြစ်ကြပါတယ်။အခုဆိုရင်မဲဆောက်မြို့ကစစ်ရုံတွင်းကအရေးပေါ်စစ်ရုံတွေမှာကုသမှုခံယူနေရတဲ့မြန်မာနိုင်ငံသား1000ကျော်ရှိနေကြောင်းငင်းငင်းကျမရေးဖွဲ့ကထုတ်ပြန်ထားပါတယ်။ဖူကက်ပြည်နယ်မှာတော့ကဘာနဲ့ခီးသွားတွေကိုဖိတ်ခေါ်လက်ခံထားတဲ့အထူးစီစဉ်မှုကိုဇူလိုင်လ10ရက်နေ့ကနေစပြီးဖွင့်လှစ်ထားပါတယ်။ဒီအတွက်ဖူကက်ကဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးမှာလုပ်ကိုင်နေကြတဲ့မြန်မာရှစ်ပြောင်းလူသမားတွေကိုပြီးခဲ့တဲ့လကစပြီးကာကွယ်ဆေးတွေထိုးပေးနေတာဟာအခုဆိုရင်လူရေ2000ကျော်လောက်ကာကွယ်ဆေးတွေထိုးပြီးသွားပြီဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးရတာဝန်နဲ့ဦးမင်းဦးကအခုလိုပြောပါတယ်
။ဒါမှကျွန်တော်တို့ရွှေပြောင်းလူသမားတွေဆိုလို့ရှိရင်လည်းဖိုကက်ဆိုလို့ရှိရင်တော်များဦးထိုးသေးရှိတယ်အများစုကတော့ထိုးတော့ထိုးပြီ။ဒါပေမဲ့အများစုကလည်းဖျင်းသွင်းနိုင်တဲ့အများစုပဲ။အဖျင်းသွင်းနိုင်တဲ့အများစုကကျွန်တော်တို့ဒီတစ်လောက်ကတော့2000ကျော်အဲထိုးပြီးရတယ်ရှိတယ်အခုလိုတတိယတော့မှတာလေးရင်ထိုးရှင်
။ထိုင်းကျမ်းမာရေးဝန်ကြီးဌာနကဇူလိုင်လ14ရက်နေ့ထုတ်ပြန်ကြေညာကိုဗစ်အတည်ပြုလူနာအသစ်9300ကျော်နဲ့တနည်းနဲ့တည်ဆုံးသူ89ဦးရှိနေပါတယ်။လက်ရှိမှာတော့ထိုင်းတိုင်းငံလုံးကိုဗစ်အတည်ပြုလူနာစုစုပေါင်း36300ကျော်ရှိပြီးတည်ဆုံးသူ3000နီးပါးရှိပြီဖြစ်ပါတယ်ရှင်
။ထိုင်းမှာကိုဗစ်အကူးများတဲ့နေရာတွေကကွယ်ဆေးထိုးပေးနေတဲ့ကြောင့်မအေးမှပြတ်သွားတော့တာပါ။